Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2016ခုနှစ်ဇွန်လ9ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25ရုကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါတူရကီနိုင်ငံအစ္စတန်ဘူမြို့နယ်မှာဒီကနေ့ပောက်ကွဲမှုတစ်ခုဖြစ်လို့ရဲဝန်နဲ့ခုနှစ်ဦးအပါအဝင်လူ11ယောက်သေဆုံးသွားပါတယ်။တခါမြန်မာနိုင်ငံသားတွေဗီဇာလျှောက်ထားစရာမလိုပဲစင်ကာပူနိုင်ငံကိုရက်ပေါင်း30သွားလာနေထိုင်ခွင့်ရမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစင်တွေမှာသဘောတူညီချက်ရယူလိုက်ပါပြီ။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကမ္ဘာပေါ်က NDA အများဆုံးနဲ့မှသတင်းတောက်တီရဲ့အလုတ်ကလည်းပါဝင်နေတာကြောင့်ကွယ်လွန်သူသတင်းသမားတွေကို Washington DC မှာဂုဏ်ပြုကြပါတယ်။
2015 was an especially tragic year for journalists, and that is why we have selected 20, much higher number than usual.
New Zealand သတင်းပြတဲ့ရဲ့အကြီးအကဲတူပြောသွားတာပါ။သတင်းတွေအပြီးမှာပဲနားဆင်ရပါမယ်။အဲ့ဒီအကြောင်းနဲ့အတူရောင်ဆန်းစုကြည်ရဲ့အခုလာမယ့်ထိုင်းနိုင်ငံခီးစဉ်အတွင်းစီပီးဒုက္ခတဲ့အရေးနဲ့ရွှေပြောင်းအလို့သမားအရေးဘာတွေဆောင်ရွက်မလဲ။တခါရခိုင် AA တက်နဲ့အစိုးရတက်တွေနောက်ဆုံးတိုက်ပွဲအခြေအနေNLD ပါတီတွင်လက်လက်ခေါင်းဆောင်ရွေးချယ်မဲ့အခြေအနေစတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကအစီအစဉ်ခန့်မှန်းမယ်ခင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူမြို့နယ်ကလူအသွားအလာများတဲ့ဒီမနက်ခင်းပိုင်းအချိန်မှာဒီကနေ့ပေါက်ကွဲမှုတစ်ခုဖြစ်လို့ရဲဝန်နှင်း9ဦးအပါအဝင်လူ11ယောက်သေဆုံးပြီးတော့36ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအစ္စတန်ဘူအုပ်ချုပ်ရေးမှူးကအတည်ပြုပြောဆိုပါရယ်။ပေါက်ကွဲရေးပစ္စည်းတွေတင်လာတဲ့ကားတစ်စီးဟာလုံနေရတွေအပြည့်ပါတဲ့ဘတ်စကားတစီကိုဘေးကနေကြော်တက်ချိန်မှာဖောက်ခွဲတိုက်ခိုက်ခဲ့တာပါ။ကမ္ဘာလက်ခီးသွားတွေအလာများတဲ့ဘယ်ရီစီရင်ပြင်တဲ့အစ္စတန်ဘူတက္ကသိုလ်အနီးမြို့လက်ကဖန်ဇစီလာရက်ကွက်ကအခင်းဖြစ်ပွားရာနေရာကိုတော့အရေးပေါ်လူနာတင်ရင်တွေအများပြားရောက်လာခဲ့ပါတယ်။တူရကီနိုင်ငံမှာအရေးစစ်သွေးကြွတွေကတိတ်မကြခင်တော့ကပဲတိုက်ခိုက်တာတွေရှိခဲ့ပေမဲ့အခုတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဖြစ်နေပြောဆိုတာမရှိသေးပါဘူး။နိုင်ငံအရှိတောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့ကြိုးစားနေကြတဲ့တူရကီအလုံသမားပါတီ PKK ကလည်းဇူလိုင်လကတည်းကစပြီးတော့တူရကီရဲတပ်ဖွဲ့နဲ့စစ်တပ်ကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှိနေပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကအဓိကနိုင်ငံရေးပါတီကြီးနှစ်ခုအနက်တစ်ခုဖြစ်တဲ့ Democratic Party ရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းတဦးဖြစ်နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ဟာတမိုင်းတင်နိုင်မဲ့အလားအလာတွေထွက်ပေါ်နေပါတယ်။ရှိလာတဲ့ Philadelphia မြို့မှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမတိုင်မချင်းပါတီကိုယ်စားပြုသမ္မတလောင်းဖြစ်တရားဝင်အတည်ပြုနိုင်အောင်မှာမဟုတ်ပေမဲ့ပြိုင်ဘက်ဖြစ်တဲ့ Vermont ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ကိုအနိုင်ယူနိုင်ဖို့လိုအပ်တဲ့ပါတီကိုယ်စားလှယ်မဲ့အရေးအတွက်2383ပဲရရှိဖို့လဲနှီးစက်လာနေပါပြီ။ဝန်ကြီးဟောင်း Clinton ကတော့ပါတီတွင်အချို့မဲပေးပွဲတွေမှာတိုင်ခင်တင်းလာနေညတုန်းက Los Angeles မြို့အနီးမှာစီအောင်ရခီးထွက်ခဲ့ပါတယ်
။ According to the news we are on the brink of a historic unprecedented moment
တမိုင်းတွင်မဲ့အနေအထားကိုရောက်ဖို့အလွန်နှီးစက်နေပြီလို့သတင်းတွေမှာပြောနေကြတဲ့အတိုင်းဒါဟာတကယ်ကိုနှစ်ထောင်အားရစရာအခြေအနေဖြစ်တယ်လို့ပြောလိုပါတယ်။ဒါပေမဲ့အားလုံးအလုပ်တွေဆက်လုပ်ရပါမယ်။မနက်ဖြန်မှဆိုရင်လဲရွေးကောက်ပွဲ6နေရာကျင်းပဖို့ရှိနေပြီးမဲရီရရှိဖို့လဲစီးအောင်လှုပ်ရှားသွားမှာပါ။အထူးသဖြင့်တော့ဒီကယ်လီဖိုးနီးယားမှာပါလို့ဟီလာရီကပြောသွားတာပါ။သတင်းဌာနရဲ့ပြောဆိုချက်တွေကိုလေးလေးရှုပြီးဒီကနေ့အင်ကာနေကယ်လီဖိုးနီးယားနဲ့တခြားပြည်နယ်၅ခုမှာကျင်းပမဲ့ပါတီတွင်အကြိုရွေးကောက်ပွဲတွေမှာ Bernie Sanders အကြီးအကျယ်အနိုင်ရမယ်လို့ခန့်မှန်းထားပြီးနောက်ဆုံးအချိန်အထိသူ့အနေနဲ့ရှင်ပြိုင်သွားမှာဖြစ်တယ်လို့ဆိုပါတယ
် If working people and young people come out in big numbers to demand a government
အလုံသမားတွေနဲ့လူငယ်တွေအားလုံးထွက်ပြီးတော့တစ်ရာဂိုင်းနှုံးငူတာမဟုတ်ပဲအားလုံးကိုကုစားပြုတဲ့အစိုးရတရက်ပေါ်ပေါက်လာအောင်မဲပေးကြမယ်ဆိုရင်မနေ့ဖန်မှာကျွန်တော်တို့နိုင်မှာပါကယ်လီဖိုးနီးယားတောင်ဒါကိုတာမွန်တာနာနယူးမက္ကဆီကိုနဲ့နယူးဂျာစီတွေမှာဒီအနိုင်ရမယ်ဆိုရင်လာမယ့်ပါတီညီလာခံကိုအောင်ပွဲနဲ့အတူသွားနိုင်ပါပါလို့ဘာနီဆန်နာကပြောသွားတာပါဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဘသူဖြစ်မလဲဆိုတာကိုဒီကနေ့အင်ကာနေမှာကျင်းပမဲ့ရွေးကောက်ပွဲတွေကအဆုံးဖြတ်ပေးမှာဖြစ်ပြီးဒီရွေးကောက်ပွဲတွေမှာပါတီကိုယ်စားလှယ်မဲ့အရေးအတွက်150မဲပါဝင်မှာဖြစ်ပါရယ်ခင်ဗျာ
ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့အကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပုံမခိုင်မာလာအောင်ကြိုးပမ်းနေတာနဲ့အမျှအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ဒီကနေ့သမ္မတအိမ်ပြီတော်မှာတွေ့ဆုံကြမှာပါမနေ့ပြန်ပေါ်ထူးနေ့မှာတော့အမေရိကန်လွှတ်တော်နေရာပေါင်းအစည်းအဝေးမှာမစ္စတာမိုဒီစကားပြောကြားဖို့ရှိပါတယ်အိန္ဒိယနဲ့အမေရိကန်ခေါင်းဆောင်တို့ရဲ့ဒီချိန်တွေ့ဆုံမှုကတော့ နှစ်နှစ်အတွင်းမှာ9ကြိမ်မြောက်တွေ့ဆုံမှုဖြစ်မှာပါ။အခုခီးစင်နဲ့ပတ်သက်လို့တော့နိုင်ငံခြားလက်ရှိတည်ရှိနေတဲ့ဆက်ဆံရေးနဲ့လူကြီးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်သွားနိုင်ဖို့ဖြစ်တယ်လို့အင်မီရောပြောခွင့်ရပုဂ္ဂိုလ် George Ernest ကပြောပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကနိုင်ငံခြားသဘောတူညီချက်တည်းရရယူခဲ့တာမှာတော့ဒီနှစ်ဖက်စစ်တပ်တွေအနေနဲ့ပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေကိုအထွတ်ဒီနိုင်ငံဆစ်အခြေဆိုင်စခန်းတွေကိုအသုံးပြုခွင့်ရှိတယ်လို့စစ်ဘက်ဆိုင်ရာအစစ်မြေပစ္စည်းကိရိယာတွေပူးပေါင်းထုတ်လုပ်သွားဖို့အတွက်ဆွေးနွေးမှုတွေလည်းရှိခဲ့တာပါ။ဒါအပြင်တရုတ်နဲ့ဒီအိန္ဒိယနိုင်ငံတွေအကြားနယ်မြေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့တရုတ်နဲ့အမေရိကန်ကြားမှာလည်းတင်းမာမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်အပါအဝင်လွတ်လပ်စွာရေချောင်းသွားလာခွင့်ကိုအာမခံနိုင်မဲ့မဟာဗျူဟာမြောက်သဘောထားအမြင်တွေကိုလည်းနှစ်နိုင်ငံပူးရထုတ်ပြန်ခဲ့ကြပါသေးတယ်ရှင်။
ဒီတရင်ဘက်ကမှကျင်းပမဲ့ American Heavyweight လက်ဝဲချန်ပီယံဟာမိုဟာမက်အလီရဲ့ဇာပနာအခမ်းအနားကိုတက်ရောက်ဖို့အတွက်တူရကီသမရရီကပ်တေးအာဒိုဝါနဲ့ဂျော်ဒန်ဘရင်ဒုတိယမြောက်အဗ်ဒူလာတို့အမေရိကန်ကိုလာရောက်ဖို့ရှိနေပါတယ်။ကွယ်လွန်သူမိုဟာမက်အလီရဲ့ဆန္ဒနဲ့အညီဇာပနာအခမ်းအနားကိုပြုလုပ်တာဖြစ်ကြောင်းသူ့ရဲ့ဆန္ဒအတိုင်းသူနေထိုင်ခဲ့တဲ့ဘဝကိုထမ်းဆီမဲ့အခမ်းအနားပုံစံမျိုးပြုလုပ်ပေးတာဖြစ်တယ်လို့အလီရဲ့မိသားစုပြောခွင့်ရသူဘော့ဘ်ဂန်နယ်ကပြောပါတယ်ခြေလေလက်တွေတုံတဲ့ပါကစ္စတန်ယောဂါကိုအချိန်တော်တော်ကြာခံစားခဲ့ရပြီးတောက်ကြနေနောက်ပိုင်းကအသက်84နှစ်အရွယ်မှာကွယ်လွန်သွားတဲ့မိုဟာမက်အလီကိုရိုင်ကသူ့ရဲ့ဇာပနာအခမ်းအနားကိုဘယ်လိုမျိုးလုပ်စီခြင်းလဲဆိုတာကိုသူကိုရိုင်စီစဉ်ခဲ့ကြောင်းဘော့ဘ်ဂန်နယ်ကပြောပါတယ်မိုဟာမက်အလီရဲ့လူထုတက်ရောက်တဲ့ဇာပနာအခမ်းအနားကိုသူ့ရဲ့မိုးရဇာတိမြေကန်တက်ကီပြည်နယ်လူဝေမျိုးမှာလာမယ့်တောက်ကြနေ့ကျရင်ကျင်းပမှာဖြစ်ပြီးဇာပနာအခမ်းအနားမှာချီးကျူးဂုဏ်ပြုတဲ့မင်းကွန်းပြောကြမဲ့အထင်ကရပုဂ္ဂိုလ်တွေထဲမှာအမေရိကန်သမ္မတဟောင်းဘစ်ကလင်တန်လည်းပါဝင်ပါတယ်မိုဟာမက်အလီရဲ့ဇာပနာအခမ်းအနားကိုတက်ရောက်ဖို့တိဘက်ဘုန်းတော်ကြီးဒလိုင်လာမားကိုဖိတ်ကြားခဲ့ပေမဲ့သူမတက်ရောက်နိုင်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောဆိုပါတယ်
ဒီ American အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းမြန်မာနယ်ဒေသတွင်သတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။မြန်မာနိုင်ငံသားတွေဗီဇာလျှောက်ထားစရာမလိုပဲစင်ကာပူနိုင်ငံကိုရက်ပေါင်း30သွားလာနေထိုင်ခွင့်ရမယ့်အစီအစဉ်ကိုစင်ကာပူဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစင်တွင်မှသဘောတူညီချက်ရယူခဲ့ပါတယ်။နှစ်နိုင်ငံအကြားရက်ပေါင်း30ဗီဇာကင်းလွတ်ခွင့်ရရှိမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်လီရှင်လွန်ရဲ့အခုခီးစင်မှာလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့ဆိုတာကိုမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုးက VOA ကိုပြောပါတယ်။
စင်ကာပူဝန်ကြီးချုပ်ကလာတာကျွန်တော်တို့မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံနိုင်ငံကြားမှာတန်တမန်2050ပြည့်တယ်လေအဲ့ဒီအတွက်ဟိုဥစားအတွက်လာတာပေါ့လေလာလဲစားတော့ကျွန်တော်တို့လူကြီးတွေနဲ့အားလုံးသူတွေ့သွားတာပြီးတော့နောက်တစ်ခုကနှစ်နိုင်ငံကြားမှာဗီဇာတန်တမန်နိုင်ငံကလက်မှတ်ကင်တဲ့လူတွေအတွက်ဗီဇာကင်းလို့ဖွင့်ဟိုရဖို့ဟိုနားလည်ဖို့စာချုပ်လာလက်မှတ်ထိုးကြမယ်လေ
တာမန်နိုင်ငံကူးလက်မဲ့ကိုင်ဆောင်သူတွေအတွက်ဗီဇာကင်းလွတ်ခွင့်ရက်ပေါင်း30နေထိုင်ခွင့်ပြုမဲ့အစီအစဉ်ကိုတော့2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာစတင်ဆောင်ရွက်မှာပါစင်ကာပူဝန်ကြီးချုပ်ရဲ့3ရက်ကြာခီးစဉ်ပထမနေ့မှာတော့မြန်မာဆိုရထိပ်တန်းခေါင်းဆောင်တွေဖြစ်တဲ့သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်တို့နဲ့လည်းနေပြီးတော့မှတွေ့ဆုံပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မြန်မာနဲ့စင်ကာပူနိုင်ငံတို့ဟာဒေသတွင်းမှာအပြန်အလှန်စီးပွားကုန်သွယ်မှုတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေဖြစ်တယ်လို့စင်ကာပူနိုင်ငံဟာမြန်မာနိုင်ငံရဲ့တတိယမြောက်ကုန်သွယ်မှုပမာဏအများဆုံးနိုင်ငံဖြစ်ပါတယ်စင်ကာပူဝန်ကြီးချုပ်ရဲ့အခုခီးစဉ်ကတော့မြန်မာနိုင်ငံမှာပြည်ခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီမဲအများစုနဲ့အနိုင်ရခဲ့ပြီးတော့အရက်သားအစိုးရတက်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုပထမဆုံးရောက်လာတဲ့နိုင်ငံတော်အကြီးအကဲတဦးရဲ့ခီးစဉ်ဖြစ်ပါရဲ့ရှင်
။နျူကလ িয়ার ပန်ဆိုင်မှုကြိုးစားနေတဲ့မြောက်ကိုရီးယားနိုင်ငံဟာပလူတိုနီယံထုတ်လုပ်ဖို့နျူကလ িয়ার ဓာတ်ပေါင်းမှုကိုပြန်လည်လည်ပတ်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার အေဂျင်စီရဲ့ညွှန်ကြားရေးမှူးချုပ်ယူကီယာအမနိုကတင်လာနေမှာပြောဆိုလိုက်ပါတယ်နိုင်ငံတကာနျူကလ িয়ার ဆိုင်အေဂျင်စီ IAEA ရဲ့အကြီးအကဲအမနိုကလက်နက်ဖြုတ်သိမ်းရေးနဲ့အကူအညီပေးတဲ့သဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့2009ခုနှစ်ကရက်ဆိုင်ခဲ့တဲ့ရုံပြောင်းနျူကလ িয়ার တပ်ပေါင်းဘုံကိုပြန်လည်စတင်လည်ပတ်နေတာလို့ပြောဆိုခဲ့တာပါဒီတပ်ပေါင်းဘုံမှာတစ်နှစ်ကိုနျူကလ িয়ার ဘုံတစ်လုံးအတွက်လိုအပ်တဲ့ပလူတိုနီယံကိုထုတ်လုပ်နိုင်တယ်လို့သတင်းမီဒီယာတွေကပြောဆိုထားတာပါ2006ခုနှစ်ကစလို့မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ဘုံစမ်းသပ်ဖောက်ခဲမှု၄ကြိမ်လုပ်ခဲ့တယ်လို့နောက်ဆုံးတစ်ကြိမ်ကတော့ဇန်နဝါရီလ6ရက်နေ့ကဖြစ်ပြီးယူရေနီယံသက်ဆင်ဆက်ယုံလဲလွန်ခဲ့တဲ့6နှစ်ခရဲကတိဆောက်ခဲ့တာဖြစ်ပါတယ
်မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူဘာသာဝင်တွေအပေါ်တိုက်ခိုက်တာတွေဆက်တိုက်ဆိုးလို့ရှိနေခဲ့တာမှာတော့ဒီတနင်္လာနေ့တုန်းကဟိန္ဒူဘုန်းကြီးတပါအသက်ခံရတဲ့ဖြစ်ရဟာလဲဒီလိုတမင်တိုက်ခိုက်မှုဖြစ်မှာကိုရဲတပ်ဖွဲ့ကစိုးရိမ်နေပါတယ်အသက်80အရွယ်ဟိန္ဒူဘုန်းတော်ကြီးအနန္တာဂိုဘယ်ဂန်ဂူလီဟာမနက်ခင်းဆူတောင်းပွဲတစ်ခုအသွားလမ်းမှာနိုင်အတော်ကြာပျောက်သွားခဲ့ပြီးတဲ့နောက်နိုဒယ်ကကြေးရွာကသူ့ရဲ့နေအိမ်ဒီမှာနောက်ဆုံးအလောင်းကိုရှာတွေ့ခဲ့တာပါ ခေါင်းပြန်လုံနီးပါးဖြစ်နေတဲ့အလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတော်ဝန်ကဟိန္ဒူနဲ့ခရစ်ယာန်ဘာသာဝင်တွေကိုအစ္စလာမ်စစ်သွေးကြွတွေကအရင်တုန်းကတတ်ဖြတ်ခဲ့တဲ့ပုံစံနဲ့ဆင်တူနေပါတယ်လူငယ်တဲ့တုံးနေအတွင်းအလားတူတိုက်ခတ်ခံရပြီးတော့အသက်ခံရသူကတော့40ကျော်ရှိပါတယ်ပြီးခဲ့တဲ့လနှင်းငယ်အတွင်းမှာတော့အကြမ်းဖက်မှုတွေကပိုပြီးတော့ဆိုးလာတာပါပြီးခဲ့တဲ့နှစ်ရက်တုန်းကပဲနိုင်ငံအနောက်တောင်ပိုင်းမှာဒီတိုင်းကနေနေဆူတောင်ဘွဲကနေပြန်လာတဲ့ခရစ်ယာန်ဘာသာဝင်တဦးတိုက်ခိုက်တပ်ဖြတ်တာခံခဲ့ရပါတယ်ဒီလိုတိုက်ခတ်ခံရသူတွေထဲမှာတော့လူလူချစ်သူလူခွင့်ရေးတက်ကြွလှုပ်ရှားသူတွေလွတ်လပ်တဲ့အတွင်းမြင့်ရှိတဲ့ပညာရှင်တွေဘာသာရေးကိန်းကနာဆွဲကင်းတဲ့ဘလော့ဂါတွေလည်းပါဝင်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံက Lapis လို့ခေါ်တဲ့အပြာရောင်တွင်းတဲ့ကြောက်ဒူဖော်ရီလုပ်ငန်းဟာဒေတာရင်းပြည်ပကရေအဂရီလက်ဆာမှုတွေနဲ့အစိုးရလုပ်ရက်တွေဖြစ်ပေါ်အောင်တောင်းအားပေးနေတယ်လို့ Global Witness အဖွဲ့ကြီးကပြောဆိုလိုက်ပါတယ်။တာလီဘန်နဲ့တခြားလက်နက်ကိုင်အဖွဲ့တွေက Lapis ကြောက်ဒူဖော်ရီလုပ်ငန်းကနေနှစ်စဉ်ဒေါ်လာတန်း20လောက်ရရှိနေတယ်လို့ Global Witness အဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူတွေနဲ့ကိုအောင်တို့ကပြောပြခဲ့တာပါမြန်မာပြည်ဆိုင်ရာသတင်းတွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြားရပါမယ်ဝါရှင်တန် DC အခြေစိုက် NPR သတင်းဌာနသတင်းတောင်းနဲ့စကပြန်တို့ဟာအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတနင်္ဂနွေနေ့ကတေဆုံသွားတာကြောင့်သတင်းတောင်းအလုပ်ဟာကမ္ဘာပေါ်မှာအန္တရာယ်အများဆုံးအလုပ်တစ်ခုဖြစ်တယ်ဆိုတာနောက်ထပ်သက်တည်ပြလိုက်သလိုဖြစ်သွားပါတယ်စစ်ပြစ်နေတဲ့ဒေသတွေနဲ့ပြည်ပခါတွေအတွင်းသတင်းလိုက်ရင်သတင်းနောက်တချို့တေဆုံးရသလိုအချို့သတင်းနောက်တွေကတော့ရာဇဝတ်သားတွေနိုင်ငံရေးအုပ်စုတွေရဲ့တိုက်ခိုက်မှုခံရတာပါကွယ်လွန်သူသတင်းသမားတွေကိုဂုံပြုတ်ဝဲအခမ်းအနားကျင်းပရာဝါရှင်တန် DC မြို့တော်ကနေ Celestica Hope သတင်းပေးပို့ထားတာကိုတော့နန်းလောင်ကတင်ပြပါမယ်
သတင်းစာလောကအကြောင်းစုဆောင်းပြသထားတဲ့ Washington DC ကညူဇီလန်ပြလိုက်မှာ2015ခုနှစ်အတွင်းသတင်းလိုက်ရင်တည်ဆုံသွားတဲ့နိုင်ငံပေါင်း17နိုင်ငံကသတင်းထောက်20အတွဲအောက်မေ့ပွဲအခမ်းအနားကျင်းပခဲ့တာပါညူဇီလန်ပြလိုက်အကြီးအကဲ Jeffrey Herbst ကတော့ပြီးခဲ့တဲ့နှစ်ဟာသတင်းထောက်တွေအသေးအပြောက်အများဆုံးနဲ့တင်နေလို့ဆိုပါတယ်သူကအခုလိုပြောပါတယ
် 2015was an especially tragic year for journalists.
ဟာတရင်တော့တွေအတွက်ကြေကွဲစရာကောင်းတဲ့နှစ်တစ်နှစ်ပါ။ဒါကြောင့်လည်းအသက်ခံရတဲ့လူတွေကိုကူစားပြုနိုင်ဖို့ခါတိုင်းထက်ပိုပြီးတော့လူ20ကိုရွေးထားပါတယ
်။1839ခုနှစ်ကစပြီးတော့တာဝန်ထမ်းဆောင်ရင်းအသက်ခံခဲ့ရတဲ့တရင်နမ2300ကျော်ကိုကပီးတင်ထားတဲ့ပြားလိုက်ထဲမှာအခုနောက်ဆုံးအသက်ခံခဲ့ရတဲ့တရင်ထောက်20ရဲ့နာမည်တွေကိုထည့်သွင်းခဲ့တာပါ။ဒီထဲမှာအကြံဖက်သမားတွေလက်ချက်နဲ့သိဆုံးသွားတဲ့ပြင်သစ်နိုင်ငံက Charlie Hebdo မဂဇင်းတိုက်ကသတင်းထောက်၈ယောက်လည်းပါဝင်ပါတယ်ပြင်သစ်တန်အမတ်ကြီး Gerald Arad ကတော့အကြံဖက်ဝါဒတိုက်ဖြတ်ရမှာသတင်းမီဒီယာလွတ်လပ်ခွင့်ဟာမကြာခဏကြားညက်ခံရတတ်တဲ့အကြောင်းပြောဆိုသွားပါတယ်သူကအခုလိုဆိုပါတယ
် France doesn't just pay lip service to the freedom of press of the press
ဒီလိုလောက်ကွင်းနဲ့ပတ်သက်ရင်ပြင်သစ်နိုင်ငံဟာအပြောသက်သက်မဟုတ်ပါဘူးလက်တွေ့လုပ်ပါတယ်ဒါကြောင့်လဲအရင်ကဥပဒေတွေပြီးခဲ့တဲ့နိုဝင်ဘာလကပါရီမှာအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းပြားထန်းခဲ့တဲ့အရေးပေါ်အုပ်ချုပ်ရေးဥပဒေတွေမှာမီဒီယာတွေကိုခြံလှပ်ထားပြီးသတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးခဲ့တာပါ
အကြမ်းဖက်သမားတွေတပုံသွေးရမကအစိုးရတွေကတော့သတင်းတွေကိုထိန်းချုပ်ဖို့သတင်းသမားတွေကိုတပ်ဖြတ်နေခြင်းအမေရိကန်မှာတော့သတင်းသမားအများစုဟာတနတ်သမားတဦးချင်းစီရဲ့ရန်ပြူတာကိုခံနေရပါတယ်ကန်နက်စ်ပြည်နယ်ဝီချီတာမြို့ကတပ်ပုံသတင်းထောက်ဂျိုးဆက်ဂေါလတ်ဟာ1986ခုနှစ်ကလက်ဖြောင့်တနတ်သမားတယောက်လက်ချက်နဲ့တည်ဆုံခဲ့ရပါတယ်။ညူဇီလန်ပြတဲ့အခမ်းအနားကိုတော့တမီဖြစ်သူ Vicky Horton လည်းတက်ရောက်လာပါတယ်။သူကအခုလိုပြောပါတယ
် It respects his memory and all these other people that have given so much. ဘယ်ကံပြောင်းစမှာလည်းမကဘဲ
ကဘာတော်မ်ကစမရူအတွက်ပေးဆက်ခဲ့ကြသူတွေကိုအမတ်တရားဂုဏ်ပြုကြတဲ့အတွက်ကျမရင်ထဲမှာကျမအဖေဟာအမြဲတမ်းရှင်သန်နေမှာပါ။
TV သတင်းထောက် Alison Barker နဲ့ကင်မရာသမား Adam Watto ဟာလည်း Virginia ပြည်နယ်မှာတိုက်ရိုက်သတင်းတင်ဆက်နေချိန်ပြစ်တက်ခံခဲ့ရတာပါ။တနတ်သမားကတော့ပြစ်ခတ်မှုကိုဗီဒီယိုရိုက်ယူပြီးတော့ online မှာဖော်ပြခဲ့ပါတယ်။ Barker ရဲ့ဖခင် Annie Barker ကတော့တနတ်ထိန်းချုပ်ရေးကိုထောက်ခံအားပေးရင်တောကရီကိုဖြည့်ဖြောက်ဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ Annie ကအခုလိုပြောပါတ
ယ် I wish I wasn't here and didn't have a reason.
ဒီလိုဖြစ်မျိုးမကြုံချင်ပါဘူး။တကယ်ဆိုဒီကိုလာစရာအကြောင်းလည်းမရှိပါဘူး။
အောင်မေ့ပွဲအခမ်းအနားမှာတော့ဘင်္ဂလားဒေ့ရှ်၊ဘရာဇီးလ်နဲ့ကွန်ဂို၊အီရတ်၊မက္ကဆီကို၊ပါကစ္စတန်၊ဆိုမာလီယာ၊ဆီးရီးယားနဲ့တူရကီနိုင်ငံကတည်ဆုံသူသတင်းထောက်တွေကိုလည်းဂုဏ်ပြုခဲ့ကြပါရဲ့ရှင်
။အန်နီယယ်ရင်ဆိုင်နေရတဲ့သတင်းသမားတွေကိုဂုဏ်ပြုပွဲအကြောင်းနှမ်းလောင်တင်ပြခဲ့တာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေစပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခီးစဉ်အတွင်းမှာမြန်မာနိုင်ငံသားဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းစီစဉ်နေပါတယ်။ထိုင်းနိုင်ငံတွင်ကမြန်မာနိုင်ငံသားဆီပြေးဒုက္ခသည်တွေရွှေပြောင်းအလူသမားတွေရှိရာဒေသကိုတွားရောက်လို့ပြီးပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေကိုလည်းဒေါန်ဆန်းစုကြည်ကလေ့လာလိုတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ထိုင်းနိုင်ငံတွင်ကဆီပြေးဒုက္ခသည်တွေကတော့မြန်မာအစိုးရသည့်အနေနဲ့ဒုက္ခသည်ဆိုင်ရာမူဝါဒတရက်တိတိကျကျပေါ်ထွက်လာဖို့မျှော်လင့်နေကြပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
နိုင်ငံတော်အထိုင်မြင်ကန်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးဖြစ်လည်းတာဝန်ယူထားသူဒေါင်းဆန်းစုကြည်ဟာမြန်မာနိုင်ငံသားတန်းနဲ့ချီနေထိုင်နေကြတဲ့ထိုင်းနိုင်ငံကိုဒီလကုန်ပိုင်းမှာ၃ရက်ကြာခီးစဉ်တွားရောက်မှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်အဖွဲ့အတွင်းရေးမှူးဒေါ်အေးအေးဆိုးကဒေါင်းဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအတည်ပြုပြောပါတယ်။
23 24 25လာကုန်ကနေလောက်မှာသွားမှာအမအကျမ်းမဲ့တိတာသွားမှာသူ ITB camp နဲ့သူသွားချင်လို့တတ်တက်ကိုထိုင်းဘက်ကိုသူပြောထားတယ်သူမရောက်ခုတဲ့သေးတဲ့နေရာတွေသူမရောက်ခမမြင်ရသေးတဲ့နေရာတွေကိုသွားကြည့်ချင်တယ်လို့တိတာပြောထားတယ်နောက်တော့စေးရုံတို့ဘာလို့ပေါ့အဲ့ဒီဟိုကျောင်းတို့ဘာလို့ဘလို့စီစဉ်နေပါညာတယ်အဓိကတော့အဲ့ဒီ ITB ကိစ္စရယ်ပြီးတော့အလုပ်သမားတွေနဲ့ပတ်သက်ပြီးတော့ဟိုဘာလို့များလှုပ်ပေးထားလဲဘာလို့သွားပြီးအခြေအနေသူသွားကြည့်ပြီးတော့ထိုင်းဆိုးအနေနဲ့ပြောဆရာရှိပြောလို့ရအောင်ဟိုသူတကူ mention လောက်တာတော့ဥစားပေါ့ငါလုပ်ငန်းလုပ်တဲ့မြို့အဲ့လိုမြန်မာလုပ်သမားတွေအများကြီးရှိတယ်အဲ့ဒီအဲ့ဒါကြည့်ကြတယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကတော့အခုတစ်ထည့်ကို program ကြီးအမှန်တိုင်းပြောရရင်နှစ်ပူနှစ်ဖက်မှာဟိုစစ်နေအညိနေတော့လေဟိုတွားရေးလာရေးအစဉ်ပြေလာပါဆိုတော့ Thai ဘက်ကလည်းသူ့ဘက်ကထည့်ကျတဲ့ program ကြီးရှိတယ်ဒီအဖွဲ့နဲ့တွေ့ပေးပါသူတို့နဲ့ဟိုသူတို့ဘက်ကစီးပွားရေးသမားပါသမားတွေနဲ့သူတို့ကလည်းတွေ့ကြတော့သူတို့ဘက်ကလည်းဟိုအရေးကြီးပါတယ်ဒီပုဂ္ဂိုလ်ကတော့ဘယ်သူမှပါကြတယ်လို့တော့အချိန်ကပေးနိုင်မပေးနိုင်သူတို့ညှိနေကြတော့
ခီးစဉ်နဲ့ပတ်သက်လို့တော့နှစ်နိုင်ငံအသေးစိတ်ညှိနှိုင်းနေစေဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုးကပြောပါတယ်စစ်ပြေဒုက္ခတဲ့စခန်းနေထံကိုတွားရောက်လူတဲလို့ပြောဆိုပေမဲ့ဘယ်စခန်းတွေကိုတွားမယ်ဆိုတော့မသိရသေးပါဘူးစစ်ပြေဒုက္ခတဲ့ထောက်နဲ့ချီနေထိုင်နေပြီး2012ခုနှစ်နောက်ပိုင်းထောက်ပတ်မှုရော့ကျလာလို့ပညာရေးကျန်းမာရေးဘာမှလိုအပ်ချက်တွေရှိလာနေတယ်ဆိုတဲ့အုံဖြံဒုက္ခတဲ့စခန်းတာဝန်ခံတဦးကတော့ဒေါအောင်ဆန်းစုကြည်သူတို့စခန်းကိုလာစေခြင်းနဲ့လို့ပြောပါတယ်
။ဒုက္ခသည်စခန်းမှာရှိနေတဲ့လူမျိုးကမာကြီးကအလုံးအတော့အမိနဲ့ငါသွားဆောင်ကလာမှာလို့လူတန်းတော့လက်ကမ်းတော့ချူဆိုတာပဲနော်
။မြန်မာနိုင်ငံတွင်ပြည်တွင်းစစ်ကြောင့်ထိုင်းမြန်မာနေဆက်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေအတွက်ကတော့အရင်စစ်အစိုးရလက်ထက်ကရောပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်ကရောမူဝါဒချက်မှဆောက်ရွံ့နိုင်ခဲ့တဲ့အခြေအနေမျိုးမရှိပါဘူး။ဒါပေမဲ့အခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရတဲ့လက်ထက်မှာတော့ဒုက္ခသည်ဆိုင်ရာမူဝါဒတွေတိတိကျကျမှန်မှန်ကန်ကန်ထွက်ပေါ်လာဖို့မျှော်လင့်တယ်လို့လည်းအုံဖြံဒုက္ခသည်စခန်းတာဝန်ခံကပြောပါရတယ်
။ကျွန်တော်တို့လည်းပဲမြန်မာနိုင်ငံသားတယောက်ပဲမြန်မာနိုင်ငံသားတယောက်ရရှိတဲ့အခွင့်အရေးမျိုးတော့ကျွန်တော်တို့ကတော့အကြီးကျလိုအပ်တယ်မြန်မာနိုင်ငံကတရားရဲ့ခွင့်ရေးကိုလူချင်းမတော့မြန်မာနိုင်ငံထဲမှာပြန်နေမှပဲမြန်မာနိုင်ငံကရဲ့တရားရဲ့အခွင့်အရေးကိုရမယ်လို့တော့ကျွန်တော်ထင်တယ်နော်ကျွန်တော်တို့လည်းပဲအမိနိုင်ငံကအစိုးရကိုယ်တိုင်ကကျွန်တော်တို့ပေါ်မှာထားတဲ့သဘောကတိကျမှကံမှုပြင်းလင်းမှုဒီနေ့ဒီကျွန်တော်တို့ဘာမှအတိအကျမသိရသေးတဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်တို့အနေနဲ့အများစွာကအထက်နဲ့ရင်ဆိုင်ရပါတယ်နော်
။နေရဲ့ကြေကျောက်ကလွတ်မြောက်လာပြီးနောက်ပိုင်း NLD ပါတီရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံကို2012ခုနှစ်ကတွားရောက်ခဲ့တာမှလည်းမြန်မာနိုင်ငံသားဒုက္ခသည်တွေရွှေ့ပြောင်းလှုပ်သားတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ဒီအချိန်ထိုင်းနိုင်ငံခီးစဉ်ကတော့အစိုးရထိတ်တန့်တာဝန်ရှိသူတဦးအနေနဲ့တွားရောက်မှဖြစ်တာကြောင့်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးထိုင်းအစိုးရကိုတွန်းအားပေးဆောင်ရွက်မှုတွေရှိလာမယ်လို့လည်းအများကခန့်မှန်းကြပါတယ်ရှင
်။သောရရှင်များခင်ဗျာအာရှနိုင်ငံတွေကမြန်မာသံပတ်ကြီးတွေနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့မကြာခင်ရပိုင်းအတွက်မှာတွေ့ဆုံပြီးနိုင်ငံသားရေးမူဝါဒတွေကိုဆွေးနွေးဖို့ရှိနေကြပါတယ်။မြန်မာရွှေပြောင်းလှုပ်သားတွေတန်းတက်ကြီးနေထိုင်းအလုပ်လုပ်ကိုင်နေကြတဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့ကရွှေပြောင်းလုပ်သားတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်ဖို့မြန်မာတန်ယုံတွေဘက်ကဘယ်လိုအကူအညီတွေများလိုအပ်နေပါသလဲ။ဘာတွေများပြုပြင်ပြောင်းလဲစေလိုပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-239-38-555 လေးကိုဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေကိုပေးပို့စေလိုပါတယ်။ဆွေးနွေးချက်အတန်ဖိုင်ဒါမှမဟုတ်စာနဲ့လည်းဝင်ရောက်ဆွေးနွေးလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
။မကြခင်ည9:00ခွဲမှာဆွေးနွေးကြမယ် VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ AA တက်တဲ့အစိုးရတက်တဲ့တိုက်ပွဲအခြေအနေကြည့်အောင်ပါ။နိုင်ငံတော်ဤအတိုင်းအမြန်ပုံကိုဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်မဲ့ 21 ရာစုပင်လုံကြီးလာကမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အစင်တိုင်းပါဝင်နိုင်ရေးကြိုးပမ်းနေကြမှာပဲမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့ကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေပါတယ်အစိုးရတပ်နဲ့တိုက်ပွဲဖြစ်နေတဲ့လက်နက်ကိုင်အဖွဲ့၃ဘွဲကတော့မြမအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့တွေနဲ့အပြည့်အရေးတွေးဆုံသွားဖို့ညှိနှိုင်းနေပါတယ် VOA သတင်းနောက်နိုင်ကွင်းအင်ကတင်ပြပါမယ်
ဟုတ်ကဲ့ပါနိုင်ငံတော်အစိုးရကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေဖွဲ့စည်းခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံနေတဲ့အချိန်တည်းမှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာမြမတမတော်နဲ့ရခိုင်တမတော် AA ဖွဲ့တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါမနေ့ကဇွန်လ6ရက်နေ့မှာချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ဇွန်လ9ရက်နေ့မှာရခိုင်ပြည်နယ်ရသေးတောင်မြို့နယ်ဒီကောင်းချောင်းကျေးရွာနီးမှာမြမတမတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်တို့ဒီတန်းလာရခိုင်နေကြပေါ့ပလောမျိုးနဲ့သေးတာအဲ့ဒီတန်းတလဲညာနာမှာဖြစ်တာကျွန်တော်တို့ရခိုင်တမ်းတို့ရဲ့အမားငါစစ်ပြူဟာလက်အောက်ခါစစ်ကြောင်းတစ်ခုနဲ့ဒီမြမတမ်းတို့ရဲ့ကြောက်ဖြူရှေဆိုင်ယာခမယာငါလေးတုံးအဲ့ဒီတိုင်ရင်ကတပ်ဖွဲ့တွေနဲ့ဖြစ်ကြတာအဲ့မှာတိုက်ပွဲကတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်တယ်ကြအဲ့ဒီတိုက်ပွဲမှာမြမတမတော်ဖက်ကနေ၄ဦးကြဆုံးပြီးတော့အဲ့မှာ30ကျော်တက်တာရတော့တယ်သူတို့ဘက်ကနောက်တိုက်ပွဲဖြစ်တဲ့နေရာကတော့မြမတမတော်ဖက်ကတော့တောင်ကုန်းအခြေစိုက်ပေါ့ခမ954အဲ့ဒီတိုင်ရင်နဲ့ဖြစ်တာသူဖြစ်တဲ့နေရာကတော့ဒီဂတိတော်မြို့နယ်ဒီရေကောင်းချောင်းရွာနားမှာဖြစ်တာအဲ့ဒီရေကောင်းချောင်းရွာနားမှာဖြစ်တဲ့တိုက်ပွဲမှာတော့မြမတမ်းတို့ဘက်ကနေ၄ဦးတိုင်ရာရတော့တယ်နောက်ထပ်လည်းပဲသူတို့ဘက်ကအဲ့ဒီဒေသမှာတင်းစင်အားတွေထားပြီးတော့ဖြစ်လာတာတော့ရှိတယ
်ရခိုင်တမတော်ခြေပြူရစခန်းတွေကိုမြမတမ်းတို့ဘက်ကထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောဆိုခဲ့ပေမဲ့လည်းတီးခြားအတိမပြုတ်နိုင်သေးတယ်လို့မြမတမတော်ဘက်ကလည်းဒီတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လှုပ်ဆောင်သွားမဲ့23ရာစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့အစ်စ်တိုင်းမှာပါဝင်သွားဖို့ကြိုးပမ်းနေချိန်မှာအခုလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေခဲ့တာပါအရင်ဆိုရလက်ထက်မှာရခိုင်တပ်မတော် AA တန်းပလောင်တပ်ဖွဲ့ TNL ကိုကန်တပ်ဖွဲ့တို့နဲ့အပြစ်ခတ်ရက်စဲနိုင်ရေးအတွက်တွဲဆုံဆွေးနွေးတာမျိုးမရှိပဲစီရေးတင်မှမှုတွေဖြစ်ပွားခဲ့ပေမဲ့လည်းအခုအစိုးရတဲ့လက်ထက်မှာဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အစိုးရကိုယ်စားလှယ်ဖွဲ့နဲ့ရခိုင်တန်းပလောင်ကိုကန်တပ်ဖွဲ့တို့နဲ့တွဲဆုံသွားဖို့စီစဉ်နေတယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကဆက်ပြောပါတယ်
ကျွန်တော်တို့ရဲ့ဌာနချုပ်ကိုသူတို့ကဒီအကြောင်းကြားပြီးတော့နှိမ့်နေကြတာဖြစ်ပါတယ်။ဒီနေရာမှာတက်မယ်ဆိုတဲ့ဥစ္စာဒေတော့တက်ဖြစ်နေဆိုတာတော့ဟိုမဆုံးဖြတ်ရသေးဘူးပေါ့
။နှစ်သက်ရာစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့အစ်စ်တိုင်းမှာပါဝင်သွားနိုင်ဖို့လှုပ်ဆောင်သွားမှာဖြစ်တယ်လို့ပဋိပက္ခတွေကိုရှင်းချဖို့ကြိုးပမ်းသွားမယ်လို့နှစ်သက်ရာစုပင်လုံညီလာခံပြည်မြောက်ရေးကော်မတီအသွင်းမှူးဦးလှမောင်ရွှေကအခုလိုပြောပါတယ်။
ပြစ်ပတ်တယ်ကိုကျွန်တော်တို့ချော့ချနိုင်ဖို့ပါပါလေတစ်ဖက်ထဲနဲ့တော့ဖြစ်နေတယ်နော်ကျွန်တော်ဒါတစ်ဖက်ကရှင်းနိုင်နိုင်တယ်ပေါ့တရားကိုလည်းဆက်ဆံနေတဲ့မိန်းကလေးရှာနေနေစေတော့လည်းပေါ့မှာပါ
ဒါပေမဲ့မြမတမတော်အနေနဲ့ကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်တမတော် AA တောင်းပလောင်တပ်ဖွဲ့ TNL ကုကန်တပ်ဖွဲ့တို့ဟာတခြားလက်နက်ကိုင်ဖွဲ့တွေလိုအပြစ်ရစဲရေးဆွေးနွေးဖို့တမတော်အနေနဲ့လက်မခံသေးသလိုအပြစ်ရစဲဖို့လက်နက်စွန့်ဖို့လိုအပ်ကြောင်းမေလ23ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရားဝင်ပြောဆိုမှုတွေလည်းရှိနေပါတယ်ရခိုင်တမတော်နဲ့မြမတမတော်တို့ဟာ2015ခုနှစ်မတ်လကွန်ကနေဒီကနေ့အထိစစ်ရေးသင်းမာနေတာဖြစ်ပြီးတိုက်ပွဲဖြစ်ပွားမှုအချိန်90ထက်မနည်းရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ထိုင်းရှိတဲ့ VOA သတင်းတော့နိုင်ကိုအင်ပဲဖြစ်ပါတယ်အခုတော့ NLD ပါတီတွင်အခြေအနေကိုတင်ပြခြင်းပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့အောက်ခြေကနေပြည်နယ်နဲ့တိုင်းအဆင့်ထိလစ်လက်ပါတီခေါင်းဆောင်တွေကိုအသစ်ပြန်လဲရွေးချယ်တော့မှာဖြစ်ပါတယ်ဒီလိုပြန်လဲရွေးချယ်တဲ့နေရာမှာပါတီစီလုံးရေးနဲ့ပတ်သက်လို့အခက်အခဲများစွာရှိနိုင်ပေမဲ့အကောင်းဆုံးကင်တွယ်ဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်း NLD ပြောခွင့်ရကဆိုပါတယ်ဆက်သွယ်မေးမြန်းတဲ့ VOA သတင်းတော့ကိုထက်အောင်ကတင်ပြမှာဖြစ်ပါတယ်
ရွေးကောက်ပွဲအနိုင်ရမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ပါတီခေါင်းဆောင်မှုတွေကိုပြည်နယ်နဲ့တိုင်းအဆင့်ကနေမြို့နယ်အဆင့်ထိဇွန်လ15ရက်နေ့မှာအဆင့်ဆင့်ပြန်လည်ရွေးချယ်တော့မှာဖြစ်ပါတယ်။ထူးခြားချက်ကတော့ရွေးကောက်ပွဲအဆင့်ဆင့်ကိုအောက်ခြေကစတင်တာမဟုတ်ဘဲနဲ့အပေါ်ကနေအဆင့်ဆင့်ပြုလုပ်သွားမှာဖြစ်ပါတယ်။ပြည်နယ်နဲ့တိုင်းအဆင့်ဒီရွေးကောက်ပွဲတွေကိုဗဟုကကြီးကြပ်သွားမှာဖြစ်တယ်လို့ပြည်နယ်နဲ့တိုင်းရွေးကောက်ပွဲပြီးတော့မှခရိုင်မြို့နယ်အဆင့်ဆင့်မှာပြုလုပ်မှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ပြီးခဲ့တဲ့နှစ်တွေတုန်းကဗဟိုညီလာခံကိုခေါ်ယူကျင်းပခဲ့ရမှာမြို့နယ်အချို့မှာပြဿနာတွေကြုံခဲ့မှုပါတယ်။အခုလည်းပဲရွေးကောက်ပွဲလုပ်တဲ့အခါမှာပါတီတွင်းစည်းရုံးရေးနဲ့ပတ်သက်လို့အခက်ကြုံနိုင်ပေမဲ့လည်းပါတီအနေနဲ့အတွေ့အကြုံအရအကောင်းဆုံးကင်တွယ်ဖြေရှင်းသွားနိုင်မယ်လို့ယုံကြည်တဲ့အကြောင်း NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကဖီအိုကိုပြောပါရစေ။
ကျွန်တော်ယူသသားပြောမယ်ဗျာပြဿနာမဖြစ်ပဲနဲ့တော့နေမှာမဟုတ်ဘူးဖြစ်မှာပဲဒါမလို့ကျွန်တော်တို့ကမှန်မှန်ကန်ကန်နဲ့ဖြေရှင်းမယ်ဆိုရင်ပြဿနာတွေကကျော်သွားဒီလိုပဲကျော်ပြတ်ခဲ့ရတာပေါ့ကျွန်တော်တို့ energy ကဒီအတွေ့အကြုံနဲ့အများကြီးရှိပါတယ်ဒါအဲ့ဒီအတိုင်းပဲကျွန်တော်တို့အောင်မြင်စူးစမ်းဆောင်ရွက်သွားပါမယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးရွေးကောက်ပွဲလုပ်တဲ့အခါမှာပေါ့လေအဓိကဘယ်လိုစိန်ခေါ်ချက်တွေရှိမလဲအကဲ
အရေးကြီးဆုံးအချက်ကတော့ညီညွတ်ရေးပါပဲဗျာနော်ဘယ်နေရာမှာဖြစ်ဖြစ်ကျွန်တော်ညီညွတ်ရေးအဲမရှိဘူးညီညွတ်ရေးတက်ပြနေအဲ့ဒါအစိမ်းဆုံးအကြီးဆုံးပါကျွန်တော်တို့ကပါတီအင်အားတောင်းတင်းခိုင်မာဖို့ကြိုးစားဆောင်ရွက်နေတာဖြစ်တယ်လို့အဲ့ဒါလည်းပြောတယ
်အခုလိုလုံအမှုဆောင်အစဉ်စဉ်ရွေးချယ်ပွဲတွေမှာပြည်နယ်နဲ့တိုင်းဒေသကြီးအလုံအမှုဆောင်အတွက်ဝင်ရောက်ရွေးချယ်မဲ့ပုဂ္ဂိုလ်တွေဟာအဖွဲ့ဝင်တက်တန်းတစ်ဆက်တည်း9နှစ်ရှိဖို့လိုပြီးခရိုင်အတွက်ဆိုရင်အဖွဲ့ဝင်တက်တန်းတစ်ဆက်တည်း3နှစ်ရှိဖို့လိုအပ်ပါတယ်မြို့နယ်အလုံအမှုဆောင်အတွက်အဖွဲ့ဝင်တက်တန်း2နှစ်နဲ့ရက်ကြီးအတွက်ဆိုရင်တော့1နှစ်ရှိဖို့လိုအပ်တာပါဒါအပြင်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာပါတီအောင်နိုင်ရေးအတွက်တက်ကြွစွာပါဝင်ဆောင်ရွက်ခဲ့သူများဖြစ်ရမယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုမျိုးရွေးချယ်တဲ့နေရာတွေမှာကြီးကျယ်တဲ့အဖွဲ့တွေထားရှိသွားမယ်လို့ဦးညာဝင်းကပြောပါတယ
်။အဓိကတော့ကျွန်တော်တို့ကြီးကျယ်တဲ့အဖွဲ့တွေရှိရမှာပေါ့။တိုင်းရအတွက်ဆိုရင်ဘို CEC တယောက်ပါရမှာပေါ့။နော်ခရိုင်အတွက်ဆိုရင်တိုင်းရပါရမှာပေါ့။နောက်မြို့နယ်အတွက်ဆိုရင်လည်းခရိုင်နဲ့တိုင်းရပါရမှာ။အဲ့ဒါလို့ကြီးကျယ်ဖို့ဒီပါကျွန်တော်တို့ထည့်လာပါတယ
်လွတ်တော်ကိုယ်စားလှယ်ဟာသူရဲ့မြို့နယ်တွေမှာအ ਨੇ စုံမြို့နယ်ဗဟုအလုံးမှုဆောင်အဆင့်ဆင့်မှာပါဝင်စေဖို့မြို့နယ်ပါတီခေါင်းဆောင်တွေကဆောင်ရွက်ပေးရမယ်လို့ NLD ပါတီရဲ့ညွှန်ကြားချက်မှာပါရှိပါတယ်ရွေးချယ်တင်မြှောက်တာတွေနဲ့ပတ်သက်လို့တစုံတရာမကျေနပ်ဘူးဆိုရင်တော့ရွေးချယ်တဲ့နေ့ကစပြီးတပတ်တာအတွင်းဗဟုအလုံးမှုဆောင်အဖွဲ့ကိုတင်ပြနိုင်မှာဖြစ်ပြီးဗဟုရဲ့အဆုံးဖြတ်ကိုရယူရမှာဖြစ်တယ်လို့ဆိုထားပါတယ်မြူသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့2012ခုနှစ်ဒီကြားပြတ်ရွေးကောက်ပွဲမှာတိုင်ခင်ကမှတရားဝင်ပါတီအဖြစ်ပြန်လည်မှတ်ပုံတင်ခဲ့တာပါအဲ့ဒီအချိန်မှာအဖွဲ့ဝင်တစ်တွေတိုးလာခဲ့ပြီးအဲ့ဒီနောက်ညီလာခံခေါ်ယူတဲ့အခါမှာလည်းပါတီခေါင်းဆောင်ဆင့်ဆင့်ရွေးချယ်မှုတွေနဲ့ပတ်သက်လို့ပါတီတွင်းအငြင်းပွားမှုတွေအတော်လေးကြုံခဲ့ရတာပါအဲ့ဒီနောက်ပိုင်းအခုအစိုးရဖွဲ့နိုင်တဲ့အချိန်နေ့ထိပါတီဘဟုညီလာခံကိုပြန်လည်ခေါ်ယူနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
ဖီဝေသတင်းတော့ကုထက်အောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲတိ Asia Set 7ဂျူရုဆလောင်ကနေစောင့်မျှော်ရှုစားနိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြမှာဖြစ်ပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့နယ်ကလူအသွားလာများတဲ့မနက်ခင်းပိုင်းအချိန်ဒီကနေ့ဘုံးပေါက်ကွဲမှုတစ်ခုဖြစ်ကြပါတော့ရဲဝင်တန်း9ဦးအပါအဝင်လူ17ယောက်သေဆုံးပြီး36ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအစ္စတန်ဘူအုပ်ချုပ်ရေးမှူးကအတည်ပြုပြောပါရယ်ဖောက်ခွဲရေးပစ္စည်းတွေတင်လာတဲ့ကားတစ်စီးဟာလုံခြုံရေးတွေဖြစ်ပါတဲ့ဘတ်ကားတစ်စီးကိုဘေးကနေကျော်တက်ချိန်မှာဖောက်ခွဲတိုက်ခတ်ခဲ့တာပါဒီအစ္စတန်ဘူတက္ကသိုလ်အနီးမြို့နယ်ကောင်ဗန်စီစီလာရက်ကွက်ကအခင်းဖြစ်ပွားတဲ့နေရာကိုတော့အရေးပေါ်လူနာတင်ရင်တွေရောက်ရှိခဲ့ပါရယ်အမေရိကန်ပြည်ထောင်စုကအဓိကနိုင်ငံရေးပါတီကြီးတွေကနှစ်ခုတည်းကတစ်ခုဖြစ်တဲ့ Democratic Party ရဲ့ပထမဆုံးမျိုးသမီးသမ္မတလောင်းတူအဖြစ်နဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ဟာသမိုင်းတွင်မဲ့အလားအလာတွေထွက်ပေါ်နေပါပြီ။ရှိလာတဲ့ Philadelphia မြို့မှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာပါတီညီလာခံမတိုင်မချင်းပါတီကိုစားပြုသမ္မတလောင်းအဖြစ်တရားဝင်အတည်ပြုနိုင်အောင်မဟုတ်ပေမဲ့လို့သူ့ရဲ့ပြန်ပဲဖြစ်တဲ့ Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders ကိုအနိုင်ယူနိုင်ဖို့လိုအပ်တဲ့ပါတီမဲ့ကိုယ်စားလှယ်အရေးအတွက်အပြည့်ရဖို့ကတော့နှိစက်လာနေပါပြီ။ဒီမှာနိုင်ငံသားတွေဗီဇာလျှောက်ထားစရာမလိုပဲစင်ကာပူနိုင်ငံကိုရက်ပေါင်း30သွားလာနေထိုင်လို့ရမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစင်တွင်မှသဘောတူညီချက်ရယူခဲ့ပါတယ်။ဒီနှစ်နိုင်ငံအကြားရက်ပေါင်း30ဗီဇာကင်းလွတ်ခွင့်ရရှိမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်လီဆန်လွန်ရဲ့အခုခီးစင်မှာလက်မှတ်ရေးထိုးဖို့စီစဉ်ထားတယ်ဆိုတော့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်က VOA ကိုပြောပါရရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရည်မှုကမဆွမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 တိလိုင်းနံပါတ်16925တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 ရက်ကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.